ညမအာနာသိန်းစစ်ကောင်စီကဖန်ထားတဲ့ဂျပန်သတင်းထောက်ကိုစစ်ကောင်စီကပြင်းထန်တာပေးလိုက်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောပါတယ်။နိုင်ငံခြားတန်တမာချစ်ကြည်ရဲ့ယင်းနှိမ့်မှုကိုပြသတဲ့အနေနဲ့သတင်းထောက်ယူကီကီတာဆူမီအပေါ်ဆွဲဆိုချက်တွေကိုစစ်ကောင်စီကရုပ်သိမ်းပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ပြည်ကလေးလာမှာအဖန်ခံရခြင်းကလေးကအင်းစိန်ထောင်မှာထိန်းသိမ်းခံရရတဲ့သတင်းထ ကျန်းကျန်းမာမာရှိတဲ့သတင်းထောက်ယူကီတောက်ကြနေညမှာဂျပန်ကိုပြောင်းအောင်မဲလို့လည်းပြောပါတယ်။သတင်းထောက်ယူကီကီတာဇူမီဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းရယူတင်ပြခဲ့ပြီးတဲ့နောက်ရန်ကုန်မြို့သူ့နယ်အိမ်မှာဧပြီလ၈ရက်နေ့ကဒုတိယအကြိမ်အဖမ်းခံခဲ့ရပြီးလောက်ကျန်သတင်းဖြန့်ချိန်မှုနဲ့စစ်ကောင်စီကဆွဲချက်တင်ခဲ့တာပါ။ သေးပေမဲ့အဲ့ဒီအချိန်ကပြန်လွတ်လာခဲ့ပါတယ်သူဟာစစ်ကောင်စီကဖမ်းဆီးတရားဆွဲဆိုခဲ့တဲ့ပထမဆုံးနိုင်ငံခြားသတင်းထောက်တစ်ယောက်ပါလက်ရှိမှာတော့မြန်မာသတင်းမီဒီယာသမား45ယောက်ထက်မနည်းဖမ်းဆီးခံထားဆဲရှိပြီးသူတို့ထဲကအများစုကိုပုံမှန်905ကကြီနဲ့စစ်ကောင်စီကတရားဆွဲထားပါတယ်ပြည်မျိုးက DVB သတင်းထောက်သူဖြစ်သူကိုမင်းညိုကိုတော့ပြည်ခဲ့တဲ့မေလ12ရက်နေ့ကပဲပုံမှန်905ကကြီနဲ့ထောင်ဆန်း3နှစ်ချမှတ်ခဲ့ပါတယ်